ပြီးခဲ့တဲ့နှစ်ဒီဇင်ဘာလစံပိုင်းကစစ်ကောင်စီကဖမ်းတီးထိန်သိမ်းထားတဲ့ကချင်နှစ်ချင်းအသင်းတော်ဥက္ကဋ္ဌဟောင်းသိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွမ်ကိုအတန်းဖက်မှုဥပဒေနဲ့ဆွဲဆိုထားတဲ့အမှုအတွက်မနေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်။ကနဦးစစ်ဆေးနေတဲ့ပုံမှ71နဲ့ပုံမှ905ကာဂျီပုံမှနှစ်ခုအတွက်လာမယ့်ရုံးချိန်မှာဆွဲချက်တင်သင့်မတင်သင့်ဆုံးဖြတ်ချက်ရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ပြောပြမှာပါ။
မနေ့ဒီဇင်ဘာ5ရက်မနေ့9နိုင်ခန်းကထက်နိုင်ငံကိုဆေးသွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေစိတ်မှဒေါက်တာကလမ်ဆန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်မှာတော့ဘုံမူတူအောင်စောဆိုသူကမြစ်ကြီးနားရဲစခန်းမှာမတရားအသင်းဆက်သွယ်မှုဥပဒေပုံမှဆက်ခွန်မြင့်ဆောင်1တပ်မတော်ကိုအကြီးညိုပြက်အောင်တွေးထိုးလုံဆော်မှု905ကကြီးတို့နဲ့အမှုဖွင့်ခဲ့ပြီးတရားရင်ဆိုင်နေရတာဖြစ်ပါတယ်ထထိုးလိုက်တဲ့အကြမ်းဖက်မှုဥပဒေပုံမှန်50နှစ်ကာကြီးဆွဲချက်ကိုတော့မနေ့ကပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးနေတယ်လို့ရှင်းနေဖြစ်သူကပြောပါတယ
်အတူတူပဲတရေလိုကတော့ဟိုပုံမှန်တွေနဲ့အတူတူပဲတရေလိုကဘုံမတူအောင်ဆောင်ရတယ်ပြင်မှာပဲသူကတရေလိုစလုပ်တယ်သူကိုဆက်တယ်ပြီလို့ရှိရင်ဆက်တယ်တက်တယ်နေရောက်3ရောက်ဆက်တာပေါ့မနေ့ကတော့ဟုတ
်ကနဦးဆွဲဆိုထားတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တင်တဲ့ပုံမှန်905ကာကြီးပုံမှန်နှစ်ခုအတွက်လဲမနေ့ကစစ်စေးကြားနာမှုတွေလုပ်ပြီးအမှုနှစ်ခုစလုံးကိုဆွဲချက်တင်သင့်မတင်သင့်နှစ်ဖက်လျှောက်လဲချက်ပေးခဲ့တယ်လို့သိရပါတယ်။လာမယ့်ရုံးချိန်မှာတော့အဲ့ဒီနှမှုကိုဆွဲချက်တင်မှုလက်ခံမခံဆိုတာတရားရုံးကအမိန့်ချမယ်လို့ရှင်းနေကပြောပါတယ်
။ဒီမလို့ပဲကတော့ဟိုကဆွဲချက်မတင်သင့်ကြောင်းလျှောက်လဲချက်တင်တာပေါ့ရှင်။ရုံးချိန်တော့အတူပဲအားလုံး28ရက်နေ့မှာအဲ့ဒါကြတော့အမိန့်ချမလိုက်မယ်ဆွဲချက်တင်လားမတင်လားပေါ့။ဆွဲချက်တင်တယ်တင်တယ်မတင်လို့ဆိုတာကတော့တရားသူကြီးကဆုံးဖြတ်မှာပါရှင်။
ကျမကြီးမကောင်းတာကြောင့်ဆစ်ဆစ်ဖို့သွားချိန်မှာအခုလိုဖမ်းဆီးခံခဲ့ရတဲ့ဒေါက်တာကလမ်ဆမ်ဆန်ရဲ့ကျမကြီးအခြေအနေနဲ့ပတ်သက်လို့မိသားစုဘက်ကစိတ်ပူနေပါတယ်။လက်ရှိအချိန်အထိမိသားစုနဲ့တွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOE ကိုပြောပါတယ်။ကချင်လူလူအကြားဩဇာတိတ်ခမကြီးမားတဲ့ဒေါက်တာကလမ်ဆမ်ဆန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာပါ။ဒေါက်တာကလမ်ဆမ်ဆန်ဟာ KIA ဌာနချုပ်ရှိရာလိုင်ဇာကိုတွားရောက်ပြီး KIA ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖန်စီအရေးယူခံရတာလို့နိဆက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကမေးမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူး။ KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရားဖွဲ့ပြီးတဲ့နောက်ဆရာတော်နဲ့တွေ့ဆုံခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကစာပို့ထားပေမဲ့အခုချိန်ထိအကြောင်းပြန်တာမရှိသေးဘူးလို့ KBC တာဝန်ရှိသူတူကပြောပါတယ်။သက်ခါတော်ရဆရာဒေါက်တာကလမ်ဆမ်ဆန်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့အကွက်ထတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကကချင်နစ်ချင်းခရိယံအဖွဲ့ KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံထားရတာပါလူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုအိမ်ပြူတော်မှာကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်အဲ့ဒါအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားဆွဲဆိုခဲ့ပူးပြီးနောက်ပိုင်းအမှုပြန်ရုပ်သိမ်းပေးခဲ့ပါတယ်။ဒေါက်တာကလမ်ဆန်ဆန်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ။